တောင်အာဖရိကတိုက်မှာဆယ်စုနှစ်များစွာအတွင်းအပြင်းထန်ဆုံးဖြစ်ပြီးလူပေါင်းရာနှစ်ချီစီဆုံးခဲ့ရတဲ့မုန်တိုင်းတိုက်ခတ်ခဲ့ပြီးတော့မိုဇမ်ဘစ်နိုင်ငံမှာဝန်ထမ်းကြောင့်အထင်မှားဆုံးရက်ကိုလူနေရစတင်လိုက်ပါတယ်။ဤဒိုင်းဆိုင်ကလုန်းဟာတနာရီကီလိုမီတာ190ဒါမှမဟုတ်မိုင်105မိုင်နှုန်းနဲ့မိုဇမ်ဘစ်နိုင်ငံဖေရာစစ်ကမ်းကိုကြာသပတေးနေ့ကဝင်ရောက်ခဲ့ပြီးတော့ကွန်ဂွင်းပိုင်းဇင်ဘာဝေနဲ့မာလာဝီနိုင်ငံတို့စီဆက်လက်တိုက်ခတ်သွားတာဖြစ်ပါတယ်။ကြောင်ရင်းနေမှာမုတ်တီထံသွားရွာသွန်းဦးမယ်လို့ခံမှန်းထားပြီးရည်ကြည်မှုမြင့်တက်လာနေစေဖြစ်ပါတယ်။အကူအညီတွေအခုတခြင်းလိုအပ်နေတဲ့အသက်ရှင်တဲ့သူတွေအတွက်အရေးပေါ်ပစ္စည်းတွေကိုထပ်ပံ့ရေးအဖွဲ့တွေကစူးစမ်းပေးပို့နေရပါတယ်။ဘိုဇန်ဘစ်စမ်ဒါဖီလစ်နီစီယာစေဆုံးသူတစ်ဆောင်ရောရှိမယ်လို့တင်းလာနေရခံမှန်းကြောကြခဲ့ပြီးဗိုလ်ထုနဲ့မတော့မိုဇမ်ဘစ်ဇင်ဘာဝေနဲ့မာလာဝီတို့မှာစုစုပေါင်းစေဆုံးသူ300ကျော်ရှိပြီလို့အတည်ပြုနိုင်ခဲ့ပါပြီ။ကလပ်မကဆနိုင်ခအစီအစဉ်ကလူ6ကိန်းအတွက်လုံလောက်တဲ့ထောက်ပံ့ရေးပစ္စည်းတွေကိုပေးပို့ခဲ့ပြီးကလပ်မကအရေးပေါ်ရန်ပုံငွေကဒေါ်လာ30ခွင့်ပြုထားတယ်လို့လည်းဆိုပါတယ်။